တော်ရရှိမြတ်ခင်ဗျာဖះရှင်ထံတော်မြတ်မှာတောင်းစုပြုသမျှတွေအားလုံးကိုဖះရှင်ပေးတော်မူမူပါဘူးကိုလိုချင်တာတွေကိုတောင်းတိုင်းဖះရှင်ပေးတော်မူမူပေမဲ့ကိုလိုအပ်တာတွေကိုတော့ဖះရှင်ပေးတော်မူပါတယ်နောက်တစ်ခုကဖះရှင်ရဲ့ပြည့်ညတ်တော်တွေကိုမဆောင်လျှောက်ဘူးနှစ်သက်တော်မူသောအကျင့်တွေကိုလည်းမကျင့်ဘဲနဲ့ဖះရှင်ထံတော်မြတ်မှာတောင်းစုပြုရင်ရပါရဲ့လားအဖြေကိုတွေ့ရမှာဖြစ်တဲ့ဖះရှင်ရဲ့နောက်ကပတ်တော်မြတ်ခရိယံတမန်ကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီး3အခန်းငယ်18ကနေအခန်းငယ်24အထိကိုဒီကနေ့သင်သိရသောတမန်ကျမ်းစီစဉ်မှာလေ့လာမှာဖြစ်ပါတယ်ခရိယံအချင်းချင်းကိုချစ်ပြီးပြည့်ညတ်တော်တွေကိုစောင့်ရှောက်ပါမှဖះရှင်၌တည်တော်သူဖြစ်တဲ့အကြောင်းရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီး3အခန်းငယ်18ကနေအခန်းငယ်24အထိကိုဒေါက်တာထွန်းမြတ်ဤကအခုလိုလေ့လာတင်ပြထားပါတယ
်ချစ်သားတို့ငါတို့သည်စကားပြောကမျှအဖြင့်သာမချစ်ဖဲစိတ်ပါကိုရောက်ဤကံအမှန်ချစ်ကြကုန်အံဒီကနေ့စတင်ကြရမယ့်ရှင်ယောဟန်ဩဝါဒစာအခန်းကြီး3ရဲ့သင်ခန်းစာရဲ့အငယ်18ကိုတော့တမန်တော်ကြီးရှင်ယောဟန်ဟာအခန်းကြီး1တုန်းကအကြိမ်ကြိမ်သုံးဆွဲခဲ့ဘူးတဲ့မေတ္တာဝေါ်ဟာရကလေးနဲ့ပြန်ပြီးတော့အစကောက်ဏိဒန်းပြုတ်ပြလိုက်ပါတယ်ဟုတ်ပါတယ် My little children တဲ့ဗမာလိုကတော့ချစ်သားတို့အေးဖက်ဆိုတဲ့အသင်းတော်မှာတမန်တော်သင်းအုပ်ဆရာကြီးဖြစ်ခဲ့ဘူးသူတမန်တော်ကြီးဟာအသက်60ကျော်လောက်ရှိတဲ့အဖိုးကြီးဖြစ်နေပြီလို့ကျွန်တော်တို့ဏိဒန်းပြုတ်ကလေးကခန့်မှန်းတင်ပြခဲ့ပြီးဖြစ်ပါတယ်။အေးဖက်အသင်းတော်အပါအဝင်သူ့ကိုသိတဲ့အသင်းတော်မြောက်များစွာစီကိုဥတီထားတဲ့ဒီမေတ္တာဩဝါဒစာကြီးဒီမိသားစုဩဝါဒစာကြီးနဲ့အဆုံးအမပြုခဲ့ရမှာအဖိုးအိုကြီးရှင်ယောဟန်တယောက်အနေနဲ့သူ့အသင်းတော်တွေကိုဘလောက်ထိချစ်တယ်ဆိုတာကိုဒီအသုံးအနှုန်းကလေးဟာဖော်ပြလျက်ရှိနေပါတယ်။တစ်ချိန်တည်းမှာပဲဝိညာဉ်တော်၌အသက်မွေးဖွားခြင်းကိုခံရပြီးတော့စတင်ယုံကြည်စလူတွေမှုလို့နုနယ်သောခရိယံယုံကြည်သူများအဖြစ်လဲသူဟာဒီဝေါ်ဟာရကိုသုံးဆွဲလိုက်တယ်လို့ကျွန်တော်တို့နားလည်ခံယူနိုင်ပါ रे ငါတို့ကချစ်ချင်းမြတ်တာအကြောင်းကိုပျော့ပျော့နေကြတဲ့နေရာမှာရှားအယိုးမရှိတိုင်းချစ်ပါ रे လို့မြတ်တာထားပါ रे လို့ခရစ်တော်၌အတူတည်လျက်ချစ်လျက်တန်ရောစဉ်ကြီးမားလျက်ပါလို့ဆိုတာဒီပြောတာမျိုးမဟုတ်စိတ်ရောကိုယ်ပါအမှန်တကယ်ချစ်ကြဖို့ရန်ไก่ต้นบาอีเด้ต้อตัดရှင်เมษุอีปองดูเคเหมียดีเมตตาเตียหาเบกะลาตะเลคริสต์โตโกโรไดเม่งจ้าเกเรเตียตุยกะลาเรฉิชิเมตตาตะบอรีฉิชิเมตตาลั้นหญွ่นดุยเบဖြစ်เตซอรากูจันตรุอเจ็งเจ็งแท่ๆရှင်းပြเกปีบาบีเอริฉิชิเมตตากิ้นเปี่ยวปิ๊ดอมงบุยผ่องเตอะคามาอะผะพยาทะคินอีเมตตาโดไนมะตีไนสารมณะเนไซนโตเมษาลุทาบวะตุตะซินปิ๊ดသောရအသက်ပင်ပင်ဆုံးရှုံးရတတ်ပါကြောင်းကိုလေကျွန်တော်တို့ဟာအထက်သင်ငန်းစာတွေမှာကြားနာခဲ့ကြပြီဖြစ်ပါတယ်။ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ပြီးခဲ့တဲ့သင်ငန်းစာတစ်လျှောက်လုံးမှာကြည့်လိုက်မယ်ဆိုရင်အမုန်းဤအရှုံးလို့ကျွန်တော်တင်စားဖော်ပြခဲ့တဲ့ကြမ်းပိုင်းတွေကိုကျွန်တော်တို့အခုလိုတွေ့ခဲ့ကြရပါတယ်။ညီအကိုတို့လော်ကီသားတို့သည်သင်တို့ကိုမုန်းတော်လေအံ့ဩခြင်းမရှိကြနှင့်ငါတို့သည်ညီအကိုချင်းတို့ကိုချစ်တော်ကြသေးချင်းမှအသက်ရှင်ချင်းသို့ကိုကူးမြောက်သီးကိုကိုသိရကြ၏မိမိညီအကိုကိုမချစ်သောသူသည်သေချင်း၌တည်၏မိမိညီအကိုကိုမုန်းသောသူမည်သည်ကလူအသက်ကိုတတ်သောသူဖြစ်၏လူအသက်ကိုတတ်သောသူတစုံတစ်ယောက်၌မျှထာဝရအသက်မတည်သည်ကိုသင်တို့သိကြ၏ခရစ်တော်သည်ငါတို့အဖို့အလိုငါအသက်တော်ကိုစွန့်တော်မူသည့်အရာကိုငါတို့သည်ထောက်၍မေတ္တာတော်ကိုသိရကြပြီငါတို့သည်လည်းညီအကိုချင်းတို့အဖို့အလို့ငါအသက်ကိုစွန့်ရကြ၏အကျဉ်သူသည်လော်ကီစီစဉ်ဥစ္စာရှိလျက်ပင်မိမိညီအကိုဆင်းရဲခြင်းကိုမြင်၍သနာခြင်းဂယုဏစိတ်ကိုချုပ်တီး၏ထိုသူ၌ဘုရားသခင်၏မေတ္တာတော်သည်အဘယ်သို့တည်မီနည်းတဲ့မိတ်ဆွေတို့တတ်ရှင်အပေါင်းတို့ခမညာလော်ကီစီစဉ်မျိုးမျိုးတို့တဲ့ကိုတော်ကိုချစ်နိုင်မည်ဆိုတဲ့ဓမ္မတိချင်းကလေးကိုဓမ္မတိချင်းစာအုပ်အမှတ်စဉ်268မှာကျွန်တော်တို့တွေ့နိုင်ပါတယ်အဲ့ဒီအထဲကအပိုက်1နဲ့3မှာအခုလိုဖော်ပြထားတာကိုကျွန်တော်တို့တီဆိုတဲ့အခါတိုင်းမှာတီဆိုကြအကြောင်းပါလော်ကီစီးစိန်မျိုးမျိုးတို့တဲ့ကိုတော်ကိုသာချစ်သည်မပြည့်စည်နိုင်ငြိမ်သက်ခြင်းကိုပေးတော်မူသောကြောင့်ဒီချစ်ချင်းမေတ္တာတော်ကြောင်းစကားတဝက်ကိုမျှမမီသွေးတော်ဖြင့်ဆေးကြောကြောင်းပြောတော်တဝက်ကိုမျှမမီအကျွန်ုပ်အားဝမ်းမြောက်စေပြီးထို့ကြောင့်အမြဲဝန်တာပြီးချစ်ချင်းမေတ္တာတော်မရှိရင်အမှန်စိတ်ပြက်လိမ့်မည်ချစ်ချင်းမေတ္တာတော်အကြောင်းစကားတဝက်ကူမြမမီသွေးတော်ဖြင့်ဆေးကြောကြောင်းပြောတော်တဝက်ကူမြမမီတဲ့ တနည်းအားဖြင့်ကတော့ဒီတီချင်းကိုဆက်ဆိုတဲ့နည်းအားဖြင့်တော့လကောင်းဒီလင်္ကာတွေဒီကြပြာတွေနဲ့ဒီချစ်ချင်းမေတ္တာယသကိုဖွဲ့ဆိုလို့တော့လကောင်းကျွန်တော်တို့မမိနိုင်ဘူးဆိုတဲ့အဖြစ်ဒီချစ်ချင်းမေတ္တာကြီးမားတယ်ဆိုတာကိုဖော်ပြလိုက်ခြင်းပါအဲ့ဒီအတိုင်းပါပဲမိတ်ဆွေတို့ကယ်တင်ရှင်သခင်ခရစ်တော်ရဲ့ချစ်ချင်းမေတ္တာကိုခံယူသူတို့ဟာတကူကောင်းဆန်းဆန်းနဲ့ကိုရကိုယူစနစ်နဲ့တကပိတ်ကျင့်သုံးနေလို့မရဘူးဝေမျှကြရမယ်ဒီချစ်ချင်းမေတ္တာတော်နဲ့အညီထိုက်တန်စွာအသုံးပြုကြရမယ်ဆိုတဲ့မေတ္တာနဲ့ကျေးဇူးဂရုဏာတော်ကြောင့်မိမိတို့ရယူခံစားရသောကျေးဇူးတော်များကိုဝေမျှကြရမယ်သဘောကိုကျွန်တော်တို့ခရိယန်အသင်တော်တွေခရိယန်အဖွဲ့အစည်းတွေနဲ့တကွမိသားစုများသာမကခရိယန်ယုံကြည်သူတဦးချင်းစီအထိခံယူကြရလိမ့်မယ်ဆိုတာကိုလေကျွန်တော်တင်ပြလိုပါ रे စိတ်ပါကိုရောက်အမှန်ချစ်ကြဂုံအံဆိုတဲ့စကားစေရနာပါကြရမယ်ဂယုနာတရားထားကြရမယ်။တနာကျင်နာခြင်းရှိကြရလိမ့်မယ်ဆိုတဲ့ဝိညာဉ်သဘောကိုအရင်မွေးမြူပါ။အဲ့ဒီအခါမှာတော့လက်တွေ့ကြတဲ့မေတ္တာအမှုတော်ကိုဆောင်ရွက်ပေးနိုင်လာလိမ့်မယ်ဆိုတဲ့အချက်ကိုရှင်းနေအောင်ဖော်ပြပေးလိုက်ပါ रे ။ဒါကြောင့်မို့လို့လေမိတ်ဆွေတို့မုန်းတယ်တွန့်တူတယ်မချစ်နိုင်ဘူးမေတ္တာမထားနိုင်ဘူးမဝေမျှနိုင်ဘူးဆိုတဲ့အခြေခံစိတ်သဘောတွေဟာလူအသက်ကိုတတ်တည်မျှလောက်တိုင်အောင်အပြစ်ရှိတယ်ဆိုတဲ့ရှင်ယောဟန်ရဲ့အဆိုသာဝရအသက်ပင်မတီအောင်ဆုံးရှုံးကြရတယ်ဆိုတဲ့ဖွင့်ဆိုချက်ကျွန်တော်ဘယ်လို့မှမဟုတ်ဘူးလို့မငင်းဆန်နိုင်ပါဘူးရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး3ရဲ့အငယ်16ကိုအငယ်18နဲ့ပူးတွဲပြီးတော့တင်ပြပါရစေချစ်သားတို့ငါတို့ဒီစကားပြောကမျှအဖြစ်သာမချစ်ဖဲစိတ်ပါကိုရောက်ဧကန်အမှန်ချစ်ကြကုန်အံထို့သို့ချစ်ရင်ကိုတိုင်သမာတရားနှင့်ဆိုင်သည်ကိုကိုသိရ၍ဘုရားသခင်ရှေ့တော်၌ကိုယ်စိတ်နှလုံးကိုတက်သာစေကြလိမ့်မည်တဲ့အလွန်ထိရောက်သောဩဝါဒအပိုင်းအခြားကလေးတစ်ခုဖြစ်ပါတယ်ခရစ်တော်၏မေတ္တာတရားအဖြစ်ကျွန်တော်တို့လုံခြုံမှုရသလိုကိုကိုယ်တိုင်ဟာလည်းသူတစ်ပါးကိုချစ်ချင်းမေတ္တာအပြည့်အစုံနဲ့ဆက်ဆံမေတ္တာပြနိုင်ခြင်းကြောင့်မေတ္တာခြုံ၍လုံခြုံရတယ်ဆိုတဲ့သဘောပဲဖြစ်လာပါတယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒီချစ်ချင်းမေတ္တာဆရာဟာသမာတရားပဲဖြစ်တယ်တဲ့မှတ်ကြရောပဲလို့ဆိုလောက်အောင်တာသွားတဲ့အချက်ပါချက်ချင်းဆိုသလိုလင်းလက်သွားရတဲ့ချက်ချင်းရဲ့အာအင်ကိုကျွန်တော်တို့မြင်ရပြီဟုတ်တယ်အဲ့ဒီချက်ချင်းမေတ္တာဆရာဟာသမာတရားပဲနှုတ်ကပတ်တော်သည်လူဇာတိကိုခံယူ၍သားတော်သည်ဟုသောခရစ်တော်ပင်ဖြစ်သည်ခရစ်တော်သည်ချက်ချင်းမေတ္တာဖြစ်တော်မူသည်ဒါကြောင့်နှုတ်ကပတ်တော်သမာတရားသည်ချက်ချင်းမေတ္တာပင်ဖြစ်သည်ရှင်းနေတာပဲမဟုတ်ဘူးလားအဖဖခင်သခင်ရှေ့တော်၌ကိုယ်စိတ်နှလုံးသက်သာစေကြရမယ်တဲ့အင်္ဂလိပ်ကတော့ assure ဆိုပြီးတော့သုံးထားပါလေကိုယ့်ရဲ့မေတ္တာသဘောကြောင့်လုံခြုံရတဲ့အတိုင်းအတာဟာဘလောက်အထိကြီးမားတယ်လဲဆိုတော့အဖဖခင်သခင်ဂရိတော်အတိုင်းကယ်တင်ရှင်ဂျေစုအတွက်ကိုပါစိတ်ချလုံခြုံမှုအပြည့်အဝခံစားရတယ်ဆိုတဲ့အချက်ပဲဖြစ်လာပါလေမိတ်ဆွေတို့တရှင်အပေါင်းတို့တမန်တော်ကြီးရှင်ပေါလုမှတဆင့်ယုံကြည်သူတို့ရဲ့ခံစားရဂျေစုတော်ဆိုရဟာဘလောက်လုံခြုံစိတ်ချရမှုရှိတယ်ဆိုတာကိုသူ့ရဲ့ဩဝါဒနေရာအနှံ့အပြားမှာတွေ့ရပါလေအဲ့ဒီအချက်ကမှတ်လောက်သားလောက်တဲ့အချက်ကိုတော့အေဖက်ဩဝါဒစာအခန်းကြီး1အငယ်15နဲ့19အတွင်းမှာတွေ့ရပါတယ်။တွေ့ရတာတောင်မှရိုးရိုးမဟုတ်ပါဘူး။ပထနာပြုခြင်းအသွင်နှင့်ခံစားထိတွေ့ရခြင်းပါ။ထို့ကြောင့်သင်တို့သည်သခင်ယေရှုကိုယုံကြည်ခြင်းနှင့်ဖန်ရှင်သူအပေါင်းတို့ကိုချစ်ခြင်းအကြောင်းကိုငါသည်ကြားပြီးလျှင်သင်တို့ကိုအကြောင်းပြု၍ယေရှုတော်ကိုအစင်မပြတ်ချီးမွမ်းလျက်သင်တို့အဖို့အလို့ငါဆုတောင်းပထနာပြုလျက်နေ၏။ဆူတောင်းသောအချက်ဟူမူကားငါတို့သခင်ယေရှုခရစ်ဘုရားသခင်ဖြစ်တော်မူသောဘုံကြီးသောအဖခမည်းတော်သည်ကိုတော်မြတ်ကိုသိခြင်းအလိုငှာပညာကို၎င်းထိုးတွင်သောဉာဏ်ကို၎င်းသင်တို့အားပေးပါမည်အကြောင်းခေါ်တော်မူသောကြောင့်မျှော်လင့်ရသောအရာကအဘယ်အရာဖြစ်သည်ကို၎င်းတန်ရှင်းသူတို့သည်ခံရသောအမွေတော်၏ဘုံစည်းစိမ်ကအဘယ်မျှလောက်ကြီးသည်ကို၎င်းယုံကြည်သောငါတို့၌ပြတော်မူသောအလွန်ကြီးလှစွာသောတကူတော်ကအဘယ်မျှလောက်ကြီးပြီကို၎င်းသင်တို့သည်သိစေခြင်းဟာသင်တို့၏ဉာဏ်မျက်စိကိုလင်းစေပါမည်အကြောင်းဆုတောင်းပတ္ထနာပြု၏တဲ့အဖဖျားသခင်၏ချစ်ချင်းမေတ္တာတော်၌တည်ရှိတည်နေသူဟာငါကိုချစ်လျင်ငါပြည့်ညတ်တို့ကိုစောင့်ပါဆိုတဲ့အတိုင်းပဲအလိုတော်ကိုလိုက်နာရဖို့တာဝန်ရှိပါတယ်သူရဲ့စေစားချက်အတိုင်းလိုက်လျှောက်ဖို့တာဝန်ရှိနေပါတယ်အဲ့ဒီအထက်မှမှချစ်ချင်းမေတ္တာတော်တာဝန်နဲ့အတူသူရဲ့ကေတင်ချင်းတရားကိုဝေမျှပေးရမယ်ဆိုတဲ့အမှုတော်ကိုကြေပြွန်စွာထမ်းဆောင်ခဲ့ပြီးသူတမန်တော်ကြီးရှင်ပေါလုအဖို့အသက်တာဆိုတာဟာဘလောက်အထိလုံခြုံမှုကိုခံစားလိုက်ရတယ်ဆိုတာကိုကျွန်တော်အားလုံးသိပြီးသားပါတ တိမောသေဩဝါဒစာဒုတိယစာဆောင်ရဲ့အခန်းကြီး၄အငယ်9နဲ့8တို့မှာသူအခုလိုကြွေးကြော်ကြင်ညာခဲ့ပါတယ်။ယုံကြည်သူအပေါင်းတို့ကိုလည်းသူ့လိုပဲခံစားရစေဖို့အတွက်သတိပေးလိုက်တယ်လို့ကျွန်တော်ဆိုချင်ပါတယ်။တိမောသေဩဝါဒစာဒုတိယစာဆောင်အခန်းကြီး၄အငယ်9နဲ့8ကောင်းစွာသောတိုက်လှန်ခြင်းကိုငါပြုပြီးပြေးရသောလမ်းကိုအဆုံးတိုင်အောင်ပြေးပြီးယုံကြည်ခြင်းတရားကိုစောင့်ရှောက်ပြီးယခုမှစ၍ဓမ္မတရဖူသည်ငါအဖို့သို့ထားလျက်ရှိ၏ထိုနေ့ရ၌တရားသဖြင့်စီရင်သောသူသည်ဟူသောသခင်ဖျားသည်ထိုတရဖူကိုငါ၌အပ်ပေးတော်မူမည်ထိုမျှမကပေါ်ထွန်းတော်မူခြင်းကိုတောင့်တသောသူအပေါင်းတို့၌လည်းအပ်ပေးတော်မူမည်တဲ့ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး3အငယ်20အကြောင်းမူကားကိုယ်စိတ်နှလုံးသည်ကိုယ်ကိုအပြစ်တင်လျင်ဘုရားသခင်သည်ငါတို့၏စိတ်နှလုံးသည်သာ၍ကြီးမြတ်သည်ဖြစ်၍အလုံးစုံတို့ကိုသိတော်မူသည်ကိုငါတို့သိကြ၏နောက်ဆက်တွဲအလွန်အရေးကြီးတဲ့ဝိညာဉ်ရေးအသည့်တရားသစ်ကိုတဖန်ဆောင်ယူပြန်တဲ့အပိုင်းပဲဖြစ်နေပါလေမိတ်ဆွေအပေါင်းတို့ယုံကြည်ခြင်းရှိသူတိုင်းဟာကယ်တင်ရှင်ယေရှုတော်ကိုမလွတ်တမ်းခံစားရစေဖို့ရန်အတွက်ဒီဩဝါဒစာမှတစ်ဆင့်ညွှန်ပြရယ်ရှင်ယောဟန်အားပေးလိုက်တယ်လို့ကျွန်တော်ခံယူပါရယ်မှားမိသည်ရှိသောအာနေချင်းအပြစ်များဖြစ်ခဲ့ပါတော့ဆိုတဲ့ချွင်းချက်တည်းနဲ့ညှိစွန်းနေသူအထက်ပိုင်းဩဝါဒစာတွေမှာတွေ့ရတဲ့အတိုင်းအပြစ်သင့်နေပါလေ။ထာဝရအသက်၌မတည်ပါ။သေခြင်းနှင့်ဆိုင်တော်သူဖြစ်နေပါသည်ဆိုပြီးတော့ပေါ်ပြခြင်းခံခဲ့ရတဲ့အပြစ်ညှိစွန်းနေပါတော့ယုံကြည်သူခရိယန်တွေကိုရည်ညွှန်းဥတည်လိုက်ခြင်းပဲဖြစ်ပါလေ။ပြန်ပြီးတော့နาศင်ကြည့်ကြပါ။အကြောင်းမူကားစိတ်နှလုံးသည်ကိုယ်ကိုအပြစ်တင်လျင်ဘုရားသခင်သည်ငါတို့၏စိတ်နှလုံးသည်သာ၍ကြီးမြတ်သည်ဖြစ်၍အလုံးစုံတို့ကိုသိတော်မူသည်ကိုငါတို့သိကြ၏တဲ့။ပုဖာသာကိုစိတ်မလုံးကျုံသလိုခံစားရတယ်။စိတ်မချလက်မချဖြစ်ရတယ်။ကယ်တင်ရှင်ယေရှုတော်ကိုမှခံစားရပါတော့မလားဆိုပြီးတော့တန်တရားတွေဝင်မိတဲ့အချိန်။တနည်းအားဖြင့်ကိုယ်စိတ်ကကိုယ့်ကိုပြန်ပြီးတော့ခြောက်လှန့်ခြင်းခံရတယ်။အပြစ်တင်တယ်ဆိုရင်မပူကြပါနဲ့။ဘုရားသခင်၏စိတ်နှလုံးသည်ကြီးမြတ်တော်မူသည်အလုံးစုံတို့ကိုလည်းသိတော်မူသည်တဲ့။ဒါဟာကယ်တင်ရှင်စီကိုအချိန်မီသွားပြီးတော့တိုးဝင်ခြင်းကပါ။အသနာခံပါ။ကျေးဇူးတော်ကိုမလွဲမသွေခံစားရစေမယ်ဆိုတဲ့အကြောင်းကိုရှင်းရှင်းလင်းလင်းတိတိကျကျဖော်ပြလိုက်တာနဲ့အတူတူပဲဖြစ်ပါလေ။ဘုရားသခင်ဤစိတ်နှလုံးသည်ကြီးမြတ်သည်။အလုံးစုံတို့ကိုသိတော်မူသည်တဲ့။ပြီးတော့မှအဲ့ဒီလိုစိတ်နှလုံးကြီးမြတ်တာအလုံးစုံတို့ကိုသိတော်မူတယ်ဆိုတာကိုငါတို့သိကြတယ်တဲ့။ငါတို့သိကြတယ်လို့ဖော်ပြကြတဲ့ကဝန်ခံလိုက်သောသဘောဖြစ်နေတာကိုတွေ့ရတယ်။အလွန်မင်္ဂလာရှိသောဝန်ခံချက်ပါ။ဟုတ်ပါတယ်မိတ်ဆွေ။အဲ့ဒီသစ္စာတရားကိုနားလည်ပြီးကယ်တင်ရှင်သခင်ခရစ်တော်ကိုယုံကြည်ပြီးဆိုရင်ပဲမိတ်ဆွေရဲ့အသက်တာဟာကယ်တင်ခြင်းကြီးစုတော်အတွက်အများကြီးစိတ်ချသွားရပြီ။အဖဖခင်သခင်စီကိုနောင်တနဲ့ကြိုးပဲ့ကြေးမွသောစိတ်နှလုံးမျိုးနဲ့သာတိုးဝင်၍ဆုတောင်းပေတော်သူမလွဲမသွေကျေးဇူးပြုတော်မူလိမ့်မယ်လို့ဘုရားသခင်ဤဂရုဏာတော်ကိုထောက်ထားပြီးတော့ကျွန်တော်ရဲရဲဝုံဝုံအာမခံလိုက်ပါရစေ။ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး3အငယ်27နဲ့22ချစ်သူတို့ကိုယ်စိတ်နှလုံးသည်ကိုယ်ကိုအပြစ်မတင်လျင်ဘုရားသခင်ရှေ့တော်၌ရဲရင်ရသောအခွင့်ရှိကြ၏။ငါတို့သည်ပညာတော်တို့ကိုစောင့်ရှောက်၍နှစ်သက်တော်မူသောအကျင့်တို့ကိုကျင့်သောကြောင့်စုတောင်းသမျှတို့ကိုဘုရားသခင်ထံတော်မှရကြ၏မိတ်ဆွေတို့တတ်ရှင်းအပေါင်းတို့ကျွန်တော်ရဲ့စိတ်နှလုံးကိုယ်တိုင်ကကျွန်တော်အဖို့ရှင်းနေအောင်လုံခြုံစိတ်ချရမှုဖြစ်စီပြီးဆိုရင်တော့အထူးပြောနေစရာမလိုတော့ဘူးပေါ့အဖဘုရားသခင်ရှေ့တော်မှောက်ကိုဒူးထောက်လို့ဝင်ရောက်တဲ့အချိန်မှာရှိုးရိုးရှန်တန်ဘာမှဖြစ်စရာမလိုတော့ဘူးပေါ့အိုရိုအန်တန်ဘာမှဖြစ်စရာမလိုတော့ဘူးပေါ့ဒါပေမဲ့နော်ကျွန်တော်ကအဲ့ဒီလိုပြောလိုက်တာနဲ့ပဲစိတ်အချလွန်ပြီးတော့လေကလေးခြုံပြီးတော့ secret ledger မှာညှက်ပြီးတော့ပလင်တော်ရှိမှကိုယ့်ရုပ်ကာယသွားလုတာကိုမဆုလို့ပါဘူးအရန်မျက်စိဇုံမိတ်ပြီးတော့ရေတင်ခြင်းမျိုးကိုအရှင်းမဆုလို့ပါဘူးအဖဖျားသခင်ဆိုတာဟာခြေထုတ်ပဆိုးမွေးဆွဲကြိုးကဲသူသာကြောက်ရွံ့ယူသည်ခြင်းနဲ့တိုးဝင်ရခြင်းဖြစ်တယ်နောင်တနဲ့ကြိုးပဲ့ကြေမွားခြင်းစိတ်အစဉ်နဲ့သာတိုးဝင်ရခြင်းသမိုင်းမှာထိတ်တန့်ယုံကြည်ခြင်းသူရဲ့ကောင်းကြီးတွေအကုန်လုံးဆုတောင်းတဲ့နေရာဝိညာဉ်တော်နဲ့တွေ့ဆုံရတဲ့နေရာတိုင်းမှာပြတ်ဝတ်ခြင်းသင်ရှင်းစင်ကြယ်ခြင်းနဲ့ပဲတိုးဝင်ကြရတယ်။တခုတော့ရှိတာပေါ့။ကဘာဦးကစာရမဏေပဲလိုက်ပြီးတော့မိုက်ဖက်ပါသွားတဲ့အာဒံတို့သူသားဆံမတူကာယိနာတို့နဲ့တော့တွားပြီးတော့မနိုင်နဲ့ ကျွန်တော်ပြီးခဲ့တဲ့သင်ခန်းစာတွေမှာပြောခဲ့တဲ့အတိုင်းပဲအာရန်မင်းငါတားမြစ်ထားတဲ့အသီးကိုမင်းသွားစားမိဗလားဆိုတော့အာရန်ဘယ်လိုဖြေခဲ့သလဲဖျားသခင်ပေးထားတဲ့မိမကလာကြွေးတော့ကျွန်တော်စားမိတာပေါ့တဲ့အဲ့ဒါမျိုးဖြေခဲ့တယ်အဲ့ဒီအတိုင်းပဲသူ့သားလူမိုက်ကာအိနာကြတော့ရောဘာထုသလဲအဖေ့အတိုင်းပဲမဟုတ်ဘူးလားသူကပိုတောင်ဆိုးနေသေးတယ်နော်ကျမ်းစာရဲ့အဆိုအရကပ္ပဦးကျမ်းအခန်းကြီး၄အငယ်၈နဲ့၉တို့မှာအခုလိုကျွန်တော်တို့တွေ့ကြရပြီဖြစ်ပါတယ်။ကာယိနာကလည်းလေတို့သွားကြဂုံအံ့ဟုညီအာဘေလကိုခေါ်၍လေတို့ရောက်သောအခါညီအာဘေလကိုရံပက်ပြုတ်၍သတ်လေ၏။ထာဝရဘုရားကလည်းတင့်ညီအာဘေလသည်အဘယ်မှရှိသနည်းဟုကာယိနာကိုမေးတော်မူလျင်အကျွန်ုပ်မသိပါ။အကျွန်ုပ်သည်ညီကိုစောင့်ရသောသူဖြစ်ပါသလားဟုရှောက်ဆို၏တဲ့။ကောင်းရော်သူမဆုံနိုင်ဘူးလားမိษွေတို့ကြားလိုက်ပါတယ်နော်ဖျားသခင်ကိုကက်ကက်လန်ပြန်ပြီးတော့ရန်တွေ့တာအဖေအာဒန်နဲ့အမေအေဝါတို့ခမရမှာတော့အပြစ်တွေကြောင့်ဒုက္ခတွေရောက်ခဲ့ရတာအဖဖျားသခင်အနှင်းထားတဲ့ဘုံတကူတော်တွေအလှော်လိုက်ကြွာကြပြီးတော့အရှက်ကွဲခဲ့ကြရတာတွေကိုစိတ်ထိခိုက်ပြီးတော့ဒီသားလေးကာအီနာကိုမွေးဖွားလာတဲ့အချိန်မျော်လင့်တကြီးနဲ့အဲ့ဒီအပြစ်ကနေတို့လွတ်ပြီဆိုတဲ့ခံစားချက်ကြီးနဲ့ဖျားသခင်ဤလူကလေးကိုငါတို့ရပြီတဲ့ဟုတ်ပါ रे အခန်းကြီး၄ရဲ့အစမှာရှင်းနေအောင်တွေ့ရပါ रे ထို့နောက်လူအာဒံသည်မယားအေဝနှင့်ဆက်ဆံသဖြင့်အေဝသည်ပရိသေဆွဲယူ၍ကာယိနာကိုဖွားမြင်လျင်ထာဝရဘုရား၏လူကိုငါရပြီဟုဆိုလေ၏တဲ့အဲ့ဒီလောက်အထိအပြစ်သင့်သွားသောမိဘခမရမှာမျောလင့်ထားရတဲ့သားကြီးညီအရင်ခောက်ခောက်ကလေးကိုတတ်တယ်အဖဘုရားသခင်ကိုပြောင်းလဲနေပြီးတော့မိษွေတို့ကြားရတဲ့အတိုင်းအဖဖျားသခင်ကိုခံပြီးတော့ရန်တွေ့တယ်။အာဘေလဘဲသွားလဲသိအောင်လို့ကျွန်တော်ကသူ့ဆောင်ရတဲ့ကောင်းမှုလားတဲ့။ဘလောက်ရိုင်းတယ်လေ။ထားပါတော့။အတိတ်သမိုင်းနဲ့ပတ်သက်ပြီးတော့ဒီလောက်ပဲပြောရင်ဥပမာပေးချင်ပါသေး။အဲ့ဒီလိုအပြစ်တွေမုန်းမွန်းနေတဲ့လူအဖွဲအစီအစလူတန်းစားမျိုးကလွဲလို့ယုံကြည်ခြင်းနဲ့သာနှိမ့်ချခြင်းနဲ့သာလျှင်အဖဖျားသခင်ရဲ့ရှေ့တော်မှောက်ကိုရှေးသန့်ရှင်းသူအပေါင်းတို့ဟာတိုးဝင်ချင်းကပ်ကြရပါသေး။လူသားတို့ရဲ့အကြောင်းကိုလူသားတို့သိတာတဲ့ပို့ပြီးတော့သိတော်မူတဲ့အဖဖျားသခင်ဟာလေကြီးမြတ်သောနှလုံးသားရှိသူလူသားတို့ကိုချစ်တော်မူသောအဖဖျားဖြစ်တဲ့အတွက်သူတို့ရဲ့ဆုတောင်းတန်အသီးသီးကိုနားညောင်းလက်ခံတော်မူခဲ့ပါတယ်အဲ့ဒီလိုကျေးဇူးတော်နဲ့ပြည့်စုံသောအဖဖျားသခင်ကိုကြောက်ရွံ့ယိုသိမှုနဲ့အသနာခံကြရမယ်တိုးဝင်ချင်းကပ်ကြရမယ်ဆိုတဲ့အကြောင်းတွေးကိုဆာလံဆရာရဲ့တရားသုံးခုမြောက်သောဆာလံမှာအခုလိုထောမနာပြုဖော်ပြခဲ့တာကိုတွေ့နိုင်ပါတယ်မြေကြီးပေါ်တွင်ကောင်းကင်အမြင့်ရှိသည့်အတိုင်းထာဝရဘုရားကိုကြောက်ရွံ့သောသူတို့၌ဂရုနာတော်သည်အာကြီးပေ၏အရှိမျက်နှစွန်းသည်အနောက်မျက်နှစွန်းနှင့်ဝေးသည့်အတိုင်းငါတို့အပြစ်များကိုငါတို့နှင့်ဝေးစေတော်မူ၏အဖသည်သားတို့ကိုသနာဆုံမဲ့သည့်ဤသူထာဝရဘုရားသည်ကြောက်ရွံ့သောသူတို့ကိုသနာဆုံမဲ့တော်မူ၏အကြောင်းမူကားငါတို့ကိုယ်ခန္ဓာကိုသိတော်မူ၏ငါတို့သည်မြေမှုန့်ဖြစ်ကြောင်းကိုအောက်မိတော်မူ၏လူတို့ဤနေ့ရဲ့ကာလသည်မြင့်ပင်ကဲ့သို့ဖြစ်လူသည်လေပြင်း၌ရှိသောပန်းပွင့်ကဲ့သို့ပွင့်တတ်၏လေသည်လွန်သွားလျင်အပွင့်ပြောက်၍သူဤနေရာသည်နောက်တဖန်သူကိုမသိရထာဝရဘုရား၏ဂိယုနာတော်မူကားကြောက်ရွံ့သောသူတို့အပေါ်သို့ကာလအစဉ်အဆက်တက်ရောက်တတ်၏သစ္စာတော်ကိုစောင့်၍ပြည့်ညတ်တော်တို့ကိုကျင့်ခြင်းဟာသတိပြုသောသူတို့၏သားစဉ်မြေဆက်တို့သည်ကုသလတရားတော်နှင့်ဆိုင်ရကြ၏တဲ့မိတ်ဆွေတော်တရှင်အပေါင်းတို့ခမညာအဖဖျားသခင်ဤပြည့်ညတ်တော်တို့ကိုစောင့်ရှောက်တယ်နှစ်သက်တော်မူသောအကျင့်တို့ကိုကျင့်ဆောင်တယ်ဆရာဟာဒီဩဝါဒစာရဲ့ပင်မသဘောအရချစ်ချင်းမေတ္တာတော်ကိုခံယူတိဆောက်ဝေမျှဆိုတဲ့အချက်တွေအပေါ်မှာအခြေခံလျက်ရှိနေပါတယ်ဟုတ်ပါတယ်နောက်ထပ်တွေ့ရအောင်မဲ့ကျမ်းငယ်ဟာဒါကိုဥတီဖော်ပြလိုက်ပါတယ်ရှင်ယောဟန်ဩဝါဒစာပထမစာဆုံးအခန်းကြီး3အငယ်23ဖျားသခင်ဤပြည့်ညတ်တော်ဟုမူကားသားတော်ယေရှုခရစ်ကိုယုံကြည်ရမည်သားတော်ပြည့်ညတ်တော်မူသည့်အတိုင်းအချင်းချင်းချစ်ရမည်ဟူသောပြည့်ညတ်တော်ပေသည်ယုံကြည်သူမိတ်ဆွေအပေါင်းတို့ခမညာ Universal Fatherhood လို့ခေါ်တဲ့တကမ္ဘာလုံးရဲ့တဆူတည်းသောဖျားဟာငါတို့ရဲ့အဖေဖြစ်တယ်သူဟာလည်းလောကတစ်ခုလုံးကိုအလွန်ချစ်တယ်ဆိုတဲ့ယေဘုံယသဘောဟာလူအတော်များများဆွဲလန်းတဲ့အယူအဆပါပဲဒါကိုသိပြီးတော့လည်းကျွန်တော်တို့မဆန့်ကျင်နိုင်ပါဘူးဒါပေမဲ့အပြစ်သင့်နေသောကပ္ပလူအဖွဲအစည်းကြီးအတွင်မှာမြေပေါ်ကိုခြေချထားရသူလူသားတို့ရဲ့နှလုံးသားနဲ့နှလုံးသားကထွက်လာပါသောညဉ့်ညူးပွေတရားတွေအပြင်ဖျားသခင်သားများအမည်ရှိမိသားစုရဲ့ စာရမဏေဤသားများအမည်ရှိမိသားစုရဲ့နှစ်ပိုင်းကွဲနေတယ်ဆိုတဲ့အကြောင်းကိုကျွန်တော်တို့ကိုရှင်ယောဟန်ဩဝါဒစာဟာသွန်သင်ပေးခဲ့ပြီးပြီဖြစ်ပါတယ်။ဘုရားသခင်ဤသားသမီးများကိုလေစာရန်သားသမီးများကိုတွားပြီးတော့မယူကြနဲ့။စာရန်ဆိုတဲ့ယောက်ခမကြီးနှိပ်စက်တာကိုတသက်လုံးခံရလိမ့်မယ်။စာဒမဏတ်ဒီဟုသောယောက်ခမကြီးနဲ့တွားမပေါင်းကြပါနဲ့ဆိုတာကိုကျွန်တော်ကလေဖြစ်ဆွဲရှင်းလင်းပေးခဲ့ပြီးပါပြီ။အခုကျမ်းငယ်ရဲ့ဖော်ပြချက်ဟာအဲ့ဒီမိသားစုအုပ်စုကြီးနှစ်ခုရဲ့မဟာစီးသားချက်ကြီးတစ်ခုကိုထပ်မံဖော်ပြပေးရင်ပေါ်မကြီးမာသောခြာနာချက်ကိုသတိပေးလိုက်ခြင်းဖြစ်တယ်လို့ကျွန်တော်ဆိုချင်ပါ रे ဟုတ်ပါ रे ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး3ရဲ့အငယ်23ကိုပြန်ပြီးတော့စစ်စစ်နားထောင်ကြည့်ကြပါဖျားသခင်ဤပြည့်ညတ်တော်ဟူမူကားသားတော်ယေရှုခရစ်ကိုယုံကြည်ရမည်သားတော်ပြည့်ညတ်တော်မူသည့်အတိုင်းအချင်းချင်းချစ်ရမည်ဟူသောပြည့်ညတ်တော်ပေသည်တဲ့တိယေရှုကိုယုံကြည်ခြင်းနှိအချင်းချင်းချစ်ခြင်းမိတ်ဆွေတို့တတ်ရှင်အပေါင်းတို့ဒါကိုရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး15အငယ်8မှ12အတွင်းထဲမှာလေသခင်ကိုယ်တော်တိုင်ကျွန်တော်တို့ကိုမှားကြခဲ့ပြီးပြီဖြစ်တယ်။ဒီအသံတော်တွေအဖြစ်မငင်းနိုင်သောသစ္စာတရားအဖြစ်ကျွန်တော်တို့သိနာလေခဲ့ကြပြီးပြီလေဖြစ်ပါတယ်။သင်တို့သည်များစွာသောအသီးကိုသီးသောအဖြစ်ငါခမည်းတော်သည်ဘုန်းထင်ရှားတော်မူ၍သင်တို့သည်လည်းငါဤတပြည့်မှန်ကြလိမ့်မည်။ခမည်းတော်သည်ငါကိုချစ်တော်မူတကယ်သို့ငါသည်တင်တို့ကိုချစ်၏ငါ၏ချစ်ချင်းမေတ္တာ၌တည်နေကြလောငါသည်ငါခမည်းတော်၏ပြည့်ညတ်တော်ကိုစောင့်ရှောက်၍ခမည်းတော်၏မေတ္တာတော်၌တည်နေတကယ်သို့တင်တို့သည်ငါပြည့်ညတ်တော်ကိုစောင့်ရှောက်ခြင်းငါမေတ္တာ၌တည်နေကြလိမ့်မည်တင်တို့၌ငါဝမ်းမြောက်เสียအကြောင်းတည်စေခြင်းဟာ၎င်းတင်တို့ဝမ်းမြောက်เสียအကြောင်းစုံလင်စေခြင်းဟာ၎င်းဤစကားကိုတင်တို့အားငါဟောပြော၏ငါပညာဟူမူကားငါသည်သင်တို့ကိုချစ်သည်နိတုသင်တို့သည်အချင်းချင်းချစ်ကြလောတဲ့ဒီကနေ့ဒီကဘာမြေပေါ်ကအသင်တော်တွေယုံကြည်သူတွေတယောက်စီတယောက်စီတိုင်းမှာဒီတရားတော်ရဲ့အဆုံးအမတွေဟာအကျိုးသက်ရောက်မှုအားနည်းနေတယ်ဆိုတာကိုကျွန်တော်ဝန်းနေစွာသုံးသပ်မိပါတယ်ဒါကြောင့်မို့လဲမေတ္တာဩဝါဒကထာမိသားစုဩဝါဒဆိုပြီးတော့ကျွန်တော်ပိုင်းဖြတ်ထားပါသောရှင်ယောဟန်ဩဝါဒစာကြီးဟာကျွန်တော်တို့အတွက်အလွန်အလွန်အသေးစိတ်ဆန်းဆန်းဆင်ခြင်နှလုံးသွင်းပြီးတော့အထက်ထက်မှတ်ကျုံနေကြရတဲ့ကြံပဲဖြစ်လာခဲ့ပါတယ်။မဖြစ်မနေအသေးစိတ်မျှကျွန်တော်တို့လေ့လာနေကြရတဲ့အခြေအနေကိုဆက်ရောက်လာခဲ့ပြီးတဲ့နောက်အသေးစိတ်လေးလေးအတိတ်ပဲတွေ့ဟာလေလေးနဲ့လေးလေးပဲဆိုတာကိုတွေ့နေရပါပြီ။မိတ်ဆွေအပေါင်းတို့ဖျားသခင်နဲ့သားတော်ခရစ်တော်ကိုမိသဟာယပြုနိုင်ပါမှဖျားသခင်အိမ်တော်သားများအဖြစ်တစ်လုံးတစ်ဝတည်းတည်နေနိုင်မယ်ဆိုတာကိုရှင်ယောဟန်ရဲ့ဩဝါဒစာရဲ့အစမှကတည်းကကျွန်တော်ကြားနာခဲ့ကြပါတယ်။အဲ့ဒီလိုမိသဟာယဖွင့်နိုင်ဖို့အလင်းဖြစ်တော်မူသောဘုရားသခင်ရဲ့အလင်းတရားအရေးအောက်မှာမိမိတို့ရဲ့အပြစ်ရှိခြင်းကိုဝန်ခံပြီးတော့သားတော်ကိုယုံကြည်ကြရလိမ့်မယ်။ချစ်ချင်းမေတ္တာတော်အရှင်ရဲ့မေတ္တာတော်ကိုခံစားရယူဝေမျှဆောင်ခြင်းပြီးတော့အချင်းချင်းချစ်ကြရမယ်ဆိုတဲ့တရားတွေဟာကျွန်တော်အဖို့ဘယ်လို့မှမယိုးနိုင်သောတရားများအဖြစ်အကြော့ကြော့ပဲ့တင်ထမျှရှိခဲ့ပါပြီ။ဒီကြားမှာပဲခရစ်တော်ကိုညှင်းပယ်ခြင်းအပြင်ဘုရားသခင်အလိုတော်နဲ့ပြည့်ညတ်တော်တို့အတိုင်းမဆောင်ရှောက်နိုင်တာတွေအချင်းချင်းချစ်ချင်းမြတ်တာကင်းမဲ့စွာနဲ့ယုံကြပါれယုံကြပါれပြောပြီးတော့ပါဇက်ယုံယုံနေတာတွေအကြောင်းတွေဟာလေကနဦးအသင်းတော်မှပြီးနှစ်ပေါင်း2000ကိုကျော်လွှားပြီးတော့ဒီကနေ့အသင်းတော်များစီတိုင်အောင်စာရမဏေရဲ့အမွေဆိုးကြီးအဖြစ်တင်ရှိနေသောအပြစ်ကြွေးအဖြစ်ကျွန်တော်ယင်တဲ့မှာခံစားနားလည်မိပါれသိပြီးဆန်းလှတယ်လို့တော့လေကျွန်တော်မခံစားရပါဘူးဖျားသခင်မိသားစုကိုစာရန်မိသားစုဟာအမြဲပဲဒီလိုအားပြိုင်နေမှာပါဖြစ်ပါတယ်ခရစ်တော်ကိုယ်တော်တိုင်ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး16အငယ်1မှ6အတွင်းမှာဖော်ပြခဲ့ပြီးပြီလေဖြစ်ပါတယ်လောကီသားတို့သည်တင်တို့ကိုတရားစရက်မှနှင်ထုတ်လိမ့်မည်တင်တို့ကိုသတ်သောသူမည်သည်ကဖျားဝတ်ကိုငါပြုတ်ပြီဟုမိမိချင်မှတ်သောအချိန်ကာလရောက်လိမ့်မည်ခမည်းတော်ကိုမသိငါကိုလည်းမသိသောကြောင့်ထို့သို့ပြုကြလိမ့်မည်တဲ့စိတ်မသန့်ကျင်စရာကြီးဖြစ်နေပါပြီနော်ခရစ်တော်ဤအသင်းတော်တွင်မှမာနမှွေလျက်ယုံကြည်သူတို့ကိုသတ်ဖြတ်လျက်နေသောအချိန်ခရစ်တော်ကိုပင်မသိဖျားသခင်ကိုညှင်းပယ်သောအချိန်တဲ့သိပ္ပံအတတ်ပညာတို့ပောက်ကွဲတိုးတက်သောအချိန်ကဘာကြီးပတ်ဝန်းကျင်အခြေအနေတွေယိုယွင်းမှုအကြီးမားဆုံးအချိန်ယောဂဗျာများတဘာဝဘေးအန္တရာယ်များအလွန်များပြားနေသောပစ္စုပန်အချိန်နဲ့အချိန်ဤကြမှာဝိညာဉ်ရေးတတ္တိများကျွန်တော်စီမှာပြက်ပြားနေကြပြီလားလူမှုဇရိတတို့ထိမ့်မနိုင်ပြိမ့်မရဖြစ်နေကြပြီလားစသည်စသဖြင့်ကျွန်တော်တွေးတောမိပါ रे အချင်းချင်းချစ်ကြရမည်တဲ့စကားနောက်မှာတရားအလွန်ပါဝင်တဲ့ပြည့်ညတ်ချက်ပါဒီပြည့်ညတ်ချက်ကိုစောင့်ရှောက်မယ်ဆိုရင်ဖြင့်အသက်တာဟာအလိုတော်နဲ့ညီညွတ်လျက်ရှိနေပြီဆိုတာကိုရှင်ယောဟန်မှတဆင့်နှုတ်ကပတ်တော်ဟာအသိပေးဖော်ပြပေးလိုက်ပါတယ်ယုံကြည်ခြင်းတရားကိုတူပြိုင်စောင့်ရှောက်ကြရင်းနဲ့အင်အားအပြည့်အဝနဲ့တိဆောက်ထားတဲ့အဖဖျားသခင်အိမ်တော်ကြီးဖြစ်ရလေအောင်ရှင်ယောဟန်ဩဝါဒစာမှတဆင့်အဖဖျားသခင်ယုံကြည်သူလူသားတိုင်းကိုညွှန်ကြားခြင်းပဲလို့ကျွန်တော်တို့ခံယူကြပါစို့လက်တွေ့ပါဝင်တိဆောက်ကြပါစို့ရှင်ယောဟန်ဩဝါဒစာပထမစာဆုံးအခန်းကြီး3ရဲ့နှုတ်ဆက်ဤကုန်းကြမ်းချက်ကတော့အသေးစိတ်မျှကျွန်တော်တို့လေ့လာနေကြရတဲ့ချစ်ချင်းမြတ်တာတရားဤအချုပ်အခြာစကားလို့ကျွန်တော်ခံယူပါတယ်ရှင်ယောဟန်ဩဝါဒစာပထမစာဆုံးအခန်းကြီး3အငယ်24ပြည့်ညတ်တော်တို့ကိုစောင့်တော်သူသည်ဖျားသခင်၌တည်၏ထိုသူ၌လည်းဖျားသခင်တည်တော်မူ၏ငါတို့အားပေးတော်မူသောဝိညာဉ်တော်ကိုငါတို့သည်အမိပြု၍ဖျားသခင်သည်ငါတို့၌တည်တော်မူသည်ကိုသိရကြ၏။တမန်တော်ကိုစောင့်သူသို့မဟုတ်ခရစ်တော်ကိုကယ်တင်ရှင်သခင်အဖြစ်အကျွင်းမဲ့ယုံကြည်သူသည်ဖျားသခင်၌တည်သည်ဆိုတဲ့သစ္စာတရားကိုအဆုံးအဖြတ်ပေးလိုက်ခြင်းပါ
။ဒေါက်တာထွန်းမြတ်ရေးစီစဉ်တင်ဆက်တဲ့တင်ပြတော်တမန်ကျမ်းအစီအစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာဖျားရှင်ရဲ့နှုတ်ကပတ်တော်များခရိယံတမချမ်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီး၄အခန်းငယ်၁ကနေအခန်းငယ်၃အထိကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်။